ုံးကျွန်တော်မြင်နေ SNLD ပါတီပြန်လဲတည်ထောင်တဲ့ကိစ္စပါတကယ်တော့ကျွန်တော် SNLD တမကဒါ1990ပြည်ရွေးကောက်ပွဲမှာအောင်ပွဲရခဲ့ပြီးတော့နှိပ်ကွက်ခြင်းခံခဲ့ရတဲ့ပါတီတွေတိုင်းရင်းသားပါတီတွေပြန်လဲထူထောင်တဲ့ပတ်သက်ပြီးတော့ကျွန်တော်မြင်မြင်လို့ရဖြစ်ပါတယ်ဆိုတော့SNLD ဟာတချင်တုန်းကရှမ်းတိုင်းရင်းသားတွေအများစုရဲ့ထောက်ခံမှုကိုရရှိခဲ့တဲ့ပါတီဖြစ်ပါတယ်ကျွန်တော်မှတ်မိတဲ့လောက်1990ပြည်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြီးရင်အမတ်နေရာအများစုများရှိခဲ့တဲ့ပါတီလို့ထင်ပါတယ်ဟုတ်ပါလား
ဟုတ်ပါတယ်ခင်ဗျာ
ဆိုတော့အဲ့ဒီလိုဖြစ်ပြီးတော့အခု2008ရွေးကောက်ပွဲပြန်ကျင်းပလာတဲ့အခါမှာတော့ SNLD ကတည်ဝင်ရတူခွင့်မရှိသေးဘူးအဲ့ဒီအတွက် SNDP ကြားပြူပါတီကရှမ်းပြည်လူထုကိုစီယုံပြီးတော့ရွေးကောက်ပွဲဝင်တယ်သူတို့လည်းပဲအမတ်နေရာအများကြီးရပါတယ်ဆိုတော့အခုဆက်လက်ပြီးတော့အဲ့ဒီဖြစ်စဉ်ဆက်သွားနေတဲ့အခါမှာ SNLD ပါတီပြန်လဲတည်ထောင်လာခြင်းနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့လိုအပ်တယ်လဲဆိုတော့ကျွန်တော်သိချင်ပါတယ်ပထမအဆုံးမေးချင်တာကတော့ရှမ်းပြည်သူတွေရဲ့တမန်ပြည်သူတွေရဲ့သဘောထားကဘယ်လိုရှိကြပါလဲဒီကိစ္စမှာသူဆိုင်ညွန့်နေလို့ဘယ်လိုကြားမိပါလဲရှမ်းပြည်သူတွေဘဝင်ကြပါလား SNLD ပြန်လဲတည်ထောင်လာတဲ့ပါတီနှစ်ခုဖြစ်နေဆိုတော့ဟု
တ်ကဲ့ကျွန်တော်တို့ပထမအဆုံးဒီလိုပေါ်ပြန်ဝင်ဖို့ကိစ္စပေါ့ကျွန်တော်တို့စဉ်းစားရတဲ့အခါမှာကျွန်တော်စီးနေပြီးခေတ်ကိုစဉ်းစားပါတယ်စဉ်းစားပြီးတော့လုပ်တဲ့အခါမှာကျွန်တော်ဝင်နိုင်တဲ့နေမြာသုံးခုအနည်းဆုံးဝင်ဖို့လိုတာလို့ဒါပေမဲ့အဲ့လိုဖြစ်တဲ့အချိန်မှာပါတီမပုံတင်ဖို့ခေတ်ကလည်းအချိန်ကစကားပြောလာတယ်ဒီအချိန်ကလည်းမရဘူးဆိုတော့အဲကျွန်တော်တို့မဝင်တော့ဘူးဆိုပြီးတော့ကျွန်တော်ပုံချလိုက်တယ်ဒါပေမဲ့ SNL ကကျွန်တော်เนี่ยအပြင်းအထန်ဆက်ရှိပါတယ
်စီးကြပါတီအနေနဲ့ထူထောင်လိုက်တဲ့အတွက်ကြောင့်ရှမ်းပြည်သူတွေရဲ့အမြင်မှာရှုပ်ထွေးစရာမဖြစ်ဘူးလားခင်ဗျာဘယ်ပါတီကိုတကယ်လို့သာ2015ရွေးကောက်ပွဲတွေဘာတွေကြလာရင်ပါတီနှစ်ခုလုံးပြိုင်ဝင်လာမယ်ဆိုရင်ပြည်သူတွေအနေနဲ့အဆုံးဖြတ်ပေးရတဲ့နေရာမှာပို့ပြီးတော့ရှုပ်ထွေးစရာဝေဝါစရာမဖြစ်နိုင်ဘူးလားခင်ဗျာ
သူတို့ကလည်း23နှစ်တန်တိုင်းပေါ့နော်ဒုက္ခခံပြီးတော့ရပ်တည်လာတဲ့ပါတီကြီးကိုမပယ်ဖြတ်ခြင်းဘူးဘယ်လိုလဲမပယ်ဖြတ်ခြင်းတဲ့အခါကျမပြောတော့ကျွန်တော်ဥက္ကရာရောအတွင်းမျိုးရောနော်ခုနှစ်နှစ်လောက်အော်နေမှာနေရတဲ့ဥစ္စာတွေလည်းရှိတယ်။ဆိုတော့အဲ့ဒါကိုသူကအဓိကတော့ကျွန်တော်တို့နှုတ်ရလူတွေကပြောနေတာက SNL ကိုအတိမပယ်ဖြတ်ခြင်းဘူးပေါ့ဗျာလောလောဆယ်မှာတော့အဲ့ဒါလည်းကျွန်တော်တို့စဉ်းစားရပါတယ်။ဆိုတော့အခါကျတော့လူစုတွေရဲ့သဘောထားကိုလည်းကျွန်တော်တို့ကြားနေရတယ်အမျိုးမျိုးပါပဲပြောနေကြတာဥစ္စာကပြောလို့ပဲတချို့ကလည်းတခုရဲ့ဖြစ်စီခြင်းနဲ့တချို့ကလည်းခုနကတမိုင်းကြောင်းရရှိတဲ့ဥစ္စာကိုလည်းလက်မလွတ်ချင်ဘူးအဲ့ဒါကြောင့်ပါလေအဲ့အခု SNDV မှာလည်းပဲဖြစ်နေတာကျွန်တော်တို့နေပတ်သက်တဲ့လူတွေတော်တော်များများပြန်ပြီးတော့လုံနေကြတဲ့လူတွေဆိုတော့ကျွန်တော်တို့ကစဉ်းစားရတာပေါ့ဒီအဆင့်မှာကျွန်တော်တို့ကတခုလည်းမလုံနိုင်ဘူးဆိုရင်နောက်တစ်ဆင့်မှာကျွန်တော်တို့အတူဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အဲ့ဒါကြောင့်ပဲကျွန်တော်ပါတီ23နှစ်လုံးလုံးပေါ့နော်ဟိုရုံးကလို့ရှားလာတဲ့ပါတီကိုဆက်ပြီးအသက်သွင်းဖို့ကျွန်တော်တို့အဆုံးဖြတ်လိုက်တာဖြစ်ပါတယ
်ဆိုတော့နောက်ဆုံးတနေ့ရည်မှန်းချက်ကတော့နှစ်ပါတီတစ်ချိန်မှပြန်လဲပေါင်းစည်းရေးပေါ့ဗျာဟုတ်ပါလား
ဟုတ်တယ်ဗျာဟုတ်ပါတယ်ကျွန်တော်တို့နှစ်ပါတီဆဲပြန်လဲပေါင်းစည်းဒီမကပါဘူးကျွန်တော်တို့ဒီမူဗီစီစနစ်ရဲ့သဘောတဘာဝအတိုင်းကျွန်တော်တို့ပါတီရအလုံးဟာတူဟာတူဟာရအလုံးပေါ့နော်ကျွန်တော်တို့ကမဟာမိတ်ပြုရမယ်ညီညွတ်ရေးလို့ရမယ်တိုင်ပင်ဆွေးနွေးရမယ်အဲ့ဒီအဲ့ဒါကြီးကအားလုံးကတော့သူကဒါကရှိပြီးသားတပါဝပဲလေနော်ကျွန်တော်တို့ SNL ရဲ့ SNDP ရဲ့ပေါင်းနာတယ်မကဘူးတခြားရခိုင်ချင်းကရင်မွန်စတဲ့ပုံကိုရအားလုံးနဲ့လေဒီပါတီတွေနဲ့လည်းကျွန်တော်တို့ကဆွေးနွေးညှိနှိုင်းနေရမှာပဲဖြစ်တယ်နောက်ပြီးတော့အခုဆိုလဲကျွန်တော်တို့က NLD NDF စသဖြင့်ပေါ့လေကျွန်တော်တို့အမြဲတမ်းထိတွေ့ဆက်သွယ်နေတာပဲဖြစ်တယ်အဲ့ဒီတော့နော်ကျွန်တော်တို့အဲ့လိုပဲယူဆပါတယ
်ဟုတ်ကဲ့သူကဒါကတော့မူအားဖြင့်ပေါ်တာမှာလက်တွေ့မှာဥပမာဖြင့်အခုကြုံရတာတော့မပြောတတ်ဘူးမဲဆန္ဒနယ်တစ်ခုရဲမှာ SNDP ကလည်းပဲမဲဘုံထောင်မယ်သူတို့အမှလည်းဝင်ပြိုင်မယ် SNLD ကလည်းဝင်ပြိုင်မယ်တခါဘ ਹੁ ကလာတဲ့ဒါ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ပြိုင်မယ်ဆိုတော့ဖြစ်ရမျိုးကမဖြစ်ဘူးလားခင်ဗျာအဲ့လိုမျိုးဖြစ်လာခဲ့ရင်ရော
ဟုတ်ကဲ့ဟို SNDP နဲ့ SNL ကတော့အမြဲတမ်းဝင်ကြံတော့ဖြစ်ဖို့တိတ်မရှိပါဘူး NLD နဲ့တော့မပြောရဘူး USDP နဲ့လည်းတော့ဒါတော့မပြောရဘူးလေဒါတော့လူစုရဲ့ဆုံးဖြတ်ချက်ကိုတော့ရှင်းပြရင်ရှင်းပြရမှာပေါ့နော်ဒါပေမဲ့ SNDP နဲ့ SNL ကတော့အမြဲတမ်းပြိုင်ဖို့တော့တိတ်မရှိတော့ဘူးလို့ထင်ပါတယ်
နောက်ဦးခွန်ထွန်းထောင်ကထွက်လာပြီးနောက်မှာ SNDB ကြာပြု ပါတီက မဲဆန္ဒ နဲ့ တခုမှ သူတို့ ပါတီ ကို ကုစားပြုပြီး ဝင်ပြိုင်မှာ လို့ ကန့်ထန့် တယ် လည်း ကြားပါ တယ် အဲ့ဒါကို SNLD က ဘာ ကြောင့် လက် မခံခဲ့ တယ် ခင်ဗျ
ခုခွန်တို့ အနေနဲ့ SNDB ကို ကုစားပြုပြီး တော့ ဝင်တာ ပြဿနာ မရှိ ပါဘူး အဲဒါပေမဲ့ ကျန်တဲ့ SNLD က ပုံကူ အားလုံး က ဘာလို့မှ မသိဘူး ဖြစ်နေတယ် နောက်ပြီးတော့ SNLD က ကောင်းဆောင် တွေ မလွတ် မချင်း သူတို့ လည်း မပုံ မို့ တင် ပါဘူး ဆိုပြီးတော့ ချင်း တို့ ยะไคนู มวนนูไอ้ปาร์ตี้เนี่ยต้องขันท่าเลยสรุปเราก็อเนกอุ๊ๆคนทั้งนี้เนี่ย SNDP เนี่ยโหวนไล่กันสุอย่างกูเราก็ตั้วขันท่าได้ปาร์ตี้ที่กูเราก็ถอดท่าให้เกษตรได้สิล่ะบาเลยเพราะเราก็ตั้วสู่ท่าได้ SNDP ก็หนีไปแล้วลาชุบมาวนพูดสุดในเกษตรเราก็เรายิ้มไปเลยอ่ะบ่ครับถ้าเราสิทธิ์ก็ไม่ค้านหรอกกูตัวเราก็ไม่ตัดไหนกู
ဒီကကျွန်တော်တို့တခြားရခိုင်တို့မွန်တို့အဲဒီကရင်တို့ချင်းတို့အဲဒီမိတ်ဆွေတို့ကိုလည်းကျွန်တော်တို့ကပြစ်ပယ်လို့မရဘူးလေဆိုတော့အခု SNLD နဲ့ SNDP ကိုပဲနှစ်ခုကပ်ပြီးပြောမယ်ဆိုရင်ဒီနှစ်ပါတီပေါင်းစည်းဟာ2025ရွေးကောက်ပွဲမတိုင်မီဖြစ်လာနိုင်ပါလားခင်ဗျဟုတ်ကဲ့ဗျာဖြစ်နိုင်ပါလေဒီကဆိုပြီးတော့ဖြစ်နိုင်ပါလေဟုတ်ကဲ့ဆိုတော့အဲရှမ်းတိုင်းဒါကောင်းဆောင်ပြောနေတ lu parti yue pyan le paung sin thain le ala la wo be lu myin ma le khmyar a chin yin hni nai ya la si wa la lu phit pho twa
hout de bya chano lu tru pyo ni ya la tru le chu sa ni ya la bo yakai ma le di kaisa si ba le mo ma le di kaisa si de chin ma le di kaisa ni si ni so ro a ti ti bo bya pyan pyo ni nai ni ya la bo
Okay, ai nau tena so so ga pyo ka daw ne pyan kaot chin ma le amyo da democracy a phwe chuk ga tain da ne mye ma la pi lo win pyan na kaisa ne patat pi lo paw le tchu tain da tchu party ma hout taw ma ai nai ngan ye a ti si ya tain da tchu ba ka ne le nyi nyu chin ne tabor pyo ya da phi lo do party yu di nya ma u sa ma pe lai da le thulo ba chang win ya da le sa thapin ai lo pyatana ri ko belo shin nya ma le khnya ai pyatana ri ya o belo ji ja ja si ba le nld ne tain da party ri a cha ma
chano ဟိုကျွန်တော် SNL မှာတော့ဒီကိစ္စတော့ပြောတတ်ကြဆိုကြတာရောရှိပါတယ်သို့တော်လည်းပဲသူတို့အကျိုးရှိမယ်လို့ထင်တဲ့ကိစ္စပေါ့နော်သူတို့ဆုံးဖြတ်ချက်ကိုကျွန်တော်လက်ခံရမှာပဲဒါတော့အဲ့ဒါကြောင့်ဘယ်သူပဲဖြစ်ရလာပြင်ပြပြိုင်တာတော့ကျွန်တော်တို့ကန့်ကွက်စရာမရှိပါဘူး NL လည်းပဲလာနေပါတယ် NUP လည်းလာနေပါတယ် USDP လည်းလာနေတာပဲဒါတားပြီးလို့ရတဲ့ကိစ္စလည်းမဟုတ်ဘူးနောက်ပြီးတော့ပြည်သူလူထုရဲ့သဘောထားကိုကျွန်တော်တို့ကအဆုံးဖြတ်ဖို့ပေါ့နော်ကျွန်တော်လက်ခံရမယ့်ကိစ္စဖြစ်တယ်ဒါကြောင့်ကျွန်တော်တို့ကတော့ကျွန်တော်တို့ကကောင်းအောင်လုပ်မယ်လူလူရဲ့အကျိုးကိုတတ်နိုင်တဲ့လောက်ကျွန်တော်တို့ဆောင်ရွက်မယ်လူလူရဲ့အဆုံးဖြတ်ချက်ကိုကျွန်တော်တို့ခံယူမယ်ဖြစ်တယ
်အဲ့တော့မဟာမိတ်ပါတီအချင်းချင်းကမနှိယောက်လာရေတော့
ကျွန်တော်တို့90ပြည့်နှစ်အကျိုးအကျုံရဆိုကျွန်တော်အဲ့တခုပဲရှိရလေနော်2010ကျွန်တော်မရှိဘူးဗျ90မှာအဲ့လိုမျိုးပဲကမန်းကနန်းကြီးဖြစ်နေတာကြီးလို့မလွယ်ဘူးဗျလက်တွေ့မှာတော့ဟိုတီအိုရီကတော့မှန်မှန်တော့ဗျာဒါညှိလိုက်ပြီးတော့ဒါလုတ်ကြမယ်ပါညာလို့ဒါပေမဲ့လက်တွေ့မှာတော်တော်လေးခက်တယ်ကတော်တော်လေးခက်တဲ့ကိစ္စဖြစ်တယ်ဒါဆိုတော့မညှိလေးရဘူးပေါ့ဗျာညှိပြီးတော့ဆင်မပြေတော့မဟုတ်ဘူးမညှိလေးရဘူးပေါ့
ဟုတ်ကဲ့ကျွန်တော်နောက်တီအိုရီပိုင်းမေ့ချင်တာရှိတယ်သူကဘာလဲဆိုတော့တချို့ဒီမိုကရေစီဖက်ဒရယ်နိုင်ငံတွေမှာဒေသဆိုင်ရာပါတီမရှိဘူးပြည်နယ်အလိုက်မရှိဘဲနဲ့အကုန်လုံးပြည်ထောင်စုတစ်ခုလုံးပဲလွှမ်းခြုံတဲ့ပါတီမျိုးရှိတာတွေ့ရပါတယ်ကျွန်တော်စဉ်းစားမိတာဖက်ဒရယ်ပြည်ထောင်စုအစိမ့်မှပေါ်ထွန်းရေးအတွက်တိုင်းရင်းသားတွေဟာနည်းမြေအလိုက်အခြေပြုတဲ့တိုင်းရင်းသားပါတီတွေရှိကြတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးကိုဥတည်တဲ့တိုင်းပြည်တစ်ခုလုံးပြည်ထောင်စုတစ်ခုလုံးအတွက်တပေါင်းတစည်းတဲ့ပါတီဖြစ်လာနိုင်ရင်ပိုမကောင်းဘူးလားခင်ဗျာအဲ့ဒါဆိုရင်တိုင်းရင်းသားအရေးကိုလည်းပဲတိုင်းရင်းသားတွေဟာဥပမာရခိုင်ပြည်နယ်မှာဖြစ်တဲ့အရေးကိုရခိုင်ကြီးပဲစဉ်းစားစရာမလိုဘူးရှမ်းမှာဖြစ်တဲ့အရေးကိုရှမ်းကြီးပဲစဉ်းစားစရာမလိုပဲပြည်ထောင်စုတစ်ခုလုံးကတိုင်းရင်းသားတွေအားလုံးပူးပေါင်းပြီးတော့ဖြစ်ရှင်းစဉ်းစားဖြစ်အောင်ပြည်ထောင်စုတစ်ခုလုံးကိုကိုစားပြုတဲ့ပါတီကြီးရဲ့အရေးဖြစ်တယ်ဆိုပြီးစဉ်းစားဖြစ်အောင်အဲ့လိုမျိုးတပေါင်းတစည်းတည်းဖြစ်လာနိုင်ရင်မကောင်းဘူးလားခင်ဗျာ
ဟုတ်တယ်ဗျကျွန်တော်အယောက်တစ်ယောက်အနေနဲ့ဆိုတော့ဒါကျွန်တော်ဟိုတော်တော်လေးကိုယုံကြည်ပါတယ်ဒီကိစ္စဒီနေ့လက်ရှိအခြေအနေမှာတော့ရှမ်းနေရာရှမ်းနေကိစ္စတစ်ခုလည်းလုပ်လို့မရတော့ဘူးရခိုင်နေရာလည်းပဲရခိုင်ကိစ္စတစ်ခုလည်းလုပ်လို့မရတော့ဘူးချင်းနေမူနေလည်းပဲသူတို့ချင်းလို့မူကိစ္စတစ်ခုလည်းလုပ်လို့မရတော့ဘူးနောက်ပြီးတော့ဗမာလူမျိုးစုတွေအနေနဲ့လည်းပဲဗမာရဲ့ကိစ္စတခုလည်းပဲလုပ်လို့မရတော့ဘူးအားလုံးကအားလုံးရဲ့ကိစ္စကိုပြန်စဉ်းစားမှ
ဟိုအဖြေမှန်ရမယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ဗ
ျဆိုတော့ဒီနေ့မှမြန်မာနိုင်ငံမှာအဲ့လိုပါတီမျိုးပြည်ထောင်စုတစ်ခုလုံးကိုကိုစားပြုတဲ့ပါတီမျိုးပေါ်ပေါက်လာနိုင်မယ်အလားလာမြင်အောင်ယူလာ
လူမျိုးစုနာမည်တက်ထားတဲ့လူပါတီတွေကတော့ဖြစ်တော့ဖြစ်လာမယ်လို့မထင်ဘူးရှမ်းဆိုလဲသူ့ရဲ့ပြည်သားကရှမ်းမှာပဲရှိရအောင်ကရင်ဆိုလဲသူ့ရဲ့ပြည်သားကရင်မှာပဲရှိရအောင်သို့တော်လည်းပဲသူတို့ရဲ့စင်စားတွေးခေါ်ဆုံးဖြတ်ချက်တွေဖွံ့ဖြိုးရေးကိုပေါ့နော်အဲ့လိုကောင်းကောင်းအောင်ယူစင်စားတဲ့အချိန်မှာကိုယ်ကိစ္စတစ်ခုလည်းမကတော့ဘဲနဲ့ပြည်တော်စုတစ်ခုလုံးရဲ့ကိစ္စပေါ်မှာစင်စားတဲ့အချိန်ရောက်ပြီလို့အဲ့လိုပြောဖြစ်ပါတယ်